တော်ရရှိမှာခင်ဗျာကဘာအကြက်ကြက်ဘယ်နိုင်ငံဘယ်ဒေသမှာပဲဖြစ်ဖြစ်ရည်ကြီးတာငရင်လှုပ်တာမိတောင်ပေါက်ကွဲတာစတဲ့ကဘာဝဘေးအန္တရာယ်တွေကြာရောက်လို့လူတွေအများအများတေကြေကြရပြီဆိုရင်သက်ဆိုင်တဲ့အစိုးရအဖွဲ့အစည်းတွေကနိုင်ငံပိုင်းအတွင်းကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်လိရှိကြပါတယ်သူတို့ဘာသာလှုပ်ကန်ဖို့တဲ့ဒီဘေးအန္တရာယ်ကြာရောက်မှုကသိပ်ပြီးတော့ကြီးကျယ်နေမယ်ဆိုရင်လည်းနိုင်ငံတကာကအကူအညီကိုရယူပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ကြရပါတယ်ရေကြီးတဲ့ဒေသတွေမှာအသက်မသေးသေးပဲသစ်ပင်ပေါ်တွေအဆောက်အုံခေါင်မိုးတွေပေါ်မှာတွယ်ကပ်ခိုးလုံနေကြရသူတွေကိုရဟတ်ရင်တွေနဲ့ရှာဖွေကယ်ဆယ်ကြသလိုပဲငရင်လှုပ်တဲ့နေရာတွေမျိုးမှာဆိုရင်လည်းပဲအပြူအပြက်တွေကြားထဲမှာပိတ်မိနေသူတွေပိညတ်နေသူတွေကိုရှာဖွေကယ်ဆယ်ကြရပါတယ်အန္တရာယ်ကြောက်ပြီးလို့နိုင်ငံပိုင်းအတွင်းတရက်နှစ်ရက်အတွင်းမှာအဲ့ဒီကယ်ဆယ်ရေးလုပ်ငန်းတွေလုပ်ပြီးသွားတဲ့အခါထိခိုက်ဒဏ်ရာရထားသူတွေကိုမသေးကြံရစ်နေသူတွေကိုဆေးဝါးကုသပေးဖို့နဲ့တေးသူတွေရဲ့ရုပ်အလောင်းတွေပုတ်ပွားပြီးတော့ရောဂါပိုးတွေမပြန့်နှံ့ရအောင်လုပ်ကြရပါတယ်။ရေပိလေပိတံကိုကြုံကြရပြီးတဲ့နောက်ရေနစ်တည်ဆုံကြရတဲ့သူတွေတရိษံအသေးတွေရဲ့ကိုယ်ခန္ဓာရုပ်အလောင်းတွေကနေပြီးရောဂါပိုးတွေဟာအဲ့ဒီရေပြင်မှာပြန်ပွားနိုင်တာမို့လို့အဲ့ဒီမြေရချောင်းရီတွေကိုထိတွေ့ကင်တွယ်သုံးဆွဲမိသူတွေအနေနဲ့လည်းယောဂပိုးတွေအမြောက်အများရလာနိုင်ပါတယ်။ဒါတွေဟာတဘာဝဘေးအန္တရာယ်ကြောက်တဲ့နေရာတွေမှာအမြဲတမ်းကြုံတွေ့ကြရတဲ့ပြဿနာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီဘေးဒုက္ခတွေကိုအမြန်ဆုံးကယ်တင်နိုင်ဖို့ဟာအင်မတန်ကိုပဲအရေးကြီးတယ်ဆိုတာတကဘာလုံးမှာရှိနေကြတဲ့ချက်ချီနီတပ်ဖွဲ့တွေ၊ကယ်ဆယ်ရေးတပ်ဖွဲ့တွေကကောင်းကောင်းပဲသိနာလည်ထားကြပါတယ်။အခုမြန်မာနိုင်ငံမှာမုံတိုင်းဒဏ်ကြောင့်မို့လူတွေထောင်နဲ့တောင်းနဲ့ချီးပြီးတော့တေဆုံးခဲ့ကြရပြီးတဲ့နောက်ပိုင်းအေယာဝတီမြို့ဝကျွန်းတော်ဒေသအောက်ပိုင်းပင်လယ်ကမ်းရိုးတန်းဒေသတွေကိုမြန်မာစစ်အစိုးရအနေနဲ့ကယ်ဆယ်ရေးအစီအစဉ်တွေဘာမှလုပ်ကင်ပေးတာကိုမကြားရသေးပါဘူးမုံတိုင်းကြီးကြားရောက်ခဲ့ပြီးစနေနေ့တနင်္ဂနွေနေ့နှစ်ရက်လုံးလုံးမှာအာဏာပိုင်တွေဘက်ကစနစ်တကျကြေကြေပြန့်ပြန့်နဲ့ကယ်ဆယ်ရေးလုပ်ငန်းတွေချမှတ်ခဲ့တာလည်းမကြားရပါဘူးလူတွေတောင်းနဲ့ချီးပြီးတော့တည်ကြည်ကြရတယ်ဆိုလို့နိုင်ငံတကာကလူလူချင်းစာနာတနာစိတ်နဲ့မေတ္တာတရားနဲ့ကေဇယ်ရေးပစ္စည်းတွေငွေတွေဒေါ်လာပန်း30ကျော်ဘူးပေးကမ်းကြမယ်လုတ်တက်ကင်တက်ကျွမ်းကျင်တဲ့သူတွေကိုကိုယ်တိုင်ကိုကြလာရောက်ပြီးတော့လုတ်ကင်ပေးပါမယ်လို့ကမ်းလှမ်းတာကိုလည်းပဲမြန်မာစစ်အစိုးရကအင်းမလုတ်အဲမလုတ်ပြည်ဝင်ခွင့်ပေးဖို့ဆုံးဖြတ်ချက်မချမှတ်ပေးပါဘူးသူတို့အဲ့ဒီလိုအချိန်ဆွဲနေကြတဲ့အခါမှာမုံတိုင်းတန်တင့်ခဲ့တဲ့မြို့တွေရွာတွေမှာအေးမိအပူမိတေဆုံနေကြတာတွေအစာငတ်ရေငတ်တေဆုံနေကြတာတွေဟာနာယီပိုင်းနဲ့အမျှမိနစ်ပိုင်းနဲ့အမျှအများကြီးပဲရှိနေပါတယ်ဘေးပတ်ပတ်လည်းမှာစားငံရေတွေဝိုင်းပြီးတော့နေပူချိန်ပြင်းပြလွန်းလို့ပုတ်ပွားနေတဲ့လူတွေအလောင်းခွေးတွေနွားတွေတရိษံအလောင်းတွေကြားမှာအစာငတ်ရေငတ်ဖြစ်နေကြတဲ့ကိုယ့်ရဲ့တိုင်းရင်သားကိုယ့်ရဲ့လူမျိုးဒုက္ခသည်တွေရဲ့မျက်နှာတွေကိုအစိုးရခေါင်းဆောင်တွေစစ်ဖက်ခေါင်းဆောင်တွေတွေးမြင်ကြည့်စေချင်ပါတယ်။ထမင်းအသက်9ရက်ရေအသက်10မိနစ်ဆိုတဲ့မြန်မာစကားပုံအတိုင်းဆိုရင်တောက်ကြနေညသကောင်ညာကနေပြီးမုံတိုင်းတန်ကြုံတွေ့ခဲ့ရပြီးတဲ့နောက်3ရက်4ရက်5ရက်အစာငတ်ရေငတ်ဖြစ်နေကြတဲ့ဒုက္ခသည်တွေရဲ့အဖြစ်ဟာစဉ်းစားဆင်ခြင်တတ်မယ်ဆိုရင်ရင်နှင့်ကြေကွဲစရာပဲဖြစ်ပါတယ်ခင်ဗျာ။ဒါကြောင့်မို့လူလူချင်းစာနာတနာပြီးမြမပြည်တဲ့ကိုကယ်ဆယ်ရေးအဖွဲ့ဝင်တွေလာပါရစေဝင်ခွင့်ပေးပါလူသားချင်းကူညီပါရစေစသဖြင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာခေါင်းဆောင်တွေကမေတ္တာရပ်ခံနေကြတာတွေကိုလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေအရရနဲ့နှိုင်းရှင်တွေးဆပြီးတော့နာဖဆစ်အစိုးရအနေနဲ့ကြီးကြီးပြူးပြူးလိုလိုလားလားလက်ခံပြီးပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်ပြည်သူတွေအသက်ပေါင်းမြောက်များစွာကိုကယ်ဆယ်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။